ရိုဟင်ဂျာဒုက္ခသည်အရေးဖြစ်ရှင်းရမှာမြန်မာနိုင်ငံကိုတွန်းအားပေးဖို့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်နိုင်ငံကြားလက်ခံသဘောတူခဲ့ကြကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးရှာဟီတူဟက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးဌာနကြီးအမြင့်တန်းအတွင်းဝင်ဒေးဗစ်ဟေရိုဦးဆောင်တဲ့အမေရိကန်ဘင်္ဂလားဒေ့ရှ်တပ်မကြီးတွေ့ဆုံဆွေးနွေးမှုတွင်ရိုဟင်ဂျာဒုက္ခသည်တွေအရေးဖြစ်ရှင်းမှုထက်သွင်းဆွေးနွေးခဲ့ကြရမှာအခုလိုသဘောတူလက်ခံခဲ့တာဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြဿနာဖြစ်ရတဲ့ဈေးမြေကိုဖြေရှင်းဖို့ဒုက္ခသည်တွေကိုယ်စံတန်းနဲ့အညီလုံခြုံမှုနဲ့သိခါရှိရှိနေရပြောင်းနိုင်မယ့်အခြေအနေတွေဖန်တီးဖို့မြန်မာစုရဘက်ကဆောင်ရွက်ဖို့လိုအပ်နေတာတွေကိုအလေးထားဆွေးနွေးခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဒုက္ခသည်တွေနဲ့ဒေသခံလူမှုအသိုင်းအဝိုင်းကိုဆက်လက်ပံ့ပိုးကူညီရမှာကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့လက်တွဲကြိုးပမ်းဖို့လဲနိုင်ငံတာဝန်ရှိသူတွေသဘောတူခဲ့ကြတာပါ။2019ဩဂုတ်လတည်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARSA Ranger ဆွေးရောက်ဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိုင်းနယ်ချီ Ranger တွေကိုပြန်လည်လက်ခံဖို့ကုလသမဂ္ဂပါဝင်နိုင်ငံကမြန်မာဆွေးရောက်ကိုတိုက်တွန်းနေတာဖြစ်ပါတယ်။ဒုက္ခသည်တွေနေရပြည်ရေးအစီအစဉ်အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရောကုလသမဂ္ဂအေဂျင်စီတွေနဲ့ပါမြန်မာဆွေးရောက်ကတိကျသဘောတူညီချက်တွေလက်မှတ်ရေးထိုးထားရမယ်လဲလက်တွေ့မှာတော့အကောင့်ထဲမှာပေါ်နေနေပဲဖြစ်နေတာပါမြန်မာဆွေးရောက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းနဲ့ပြန်လက်ခံမှုအသိရှိနေတဲ့အကြောင်းလဲပြောဆိုထားပါတယ်